လာတဲ့နော်ဒီ88အဖွဲ့ကနေပြီးတော့မဲစင်းစစ်ဆေးဖို့ ARA တိုင်းမှာနှိုးဆော်မှုတွေလုပ်နေတယ်ဆိုတော့အခုလောလောဆယ်ဘယ်ကိုရောက်ပြီးတော့ဒီ ARA တိုင်းကလူတို့ရဲ့အခြေအနေကဘယ်လိုများရှိပါလဲရှင်
။ဟုတ်ကဲ့ရှင်ကျမတို့3ရက်ရှိပြီပေါ့နော်အခုလောဆယ်ကျမဟင်္သနမြို့မှာရောက်ရှိနေပါပါ။ ARA တိုင်းမှာကျမတို့သွားရောက်နှိုးဆော်တဲ့အခါမှာကျမတို့တွေ့နေရတဲ့အနေအထားကဥပမာကျမတို့ဈေးဘက်အနေအထားကိုသွားတယ်ဆိုလို့ရှိရင်ဈေးနဲ့လူတို့သုံးပုံသက်ပုံကဒီပေါ်မှာစိတ်ဝင်စားမှုရှိတယ်။အဲ့မင်းဖေးတော့ရှိပြီးတဲ့လူတွေများတယ်အဲ့မျိုးလည်းကောင်းကနေကျမတို့ကဲနာပဲ့အချမ်းကိုဆင်းလိုက်မယ်ဆိုလို့ရှိရင်ကျမတို့ဘော်တွေမှာကျမတို့သွားရောက်ပြီးတော့လက်ကမ်းဆောင်ဆောင်လေးပေါင်းဝေတဲ့အခါမှာပြည်သူလူထုကဒါဟိုယူရကဲအောင်မလဲမသိဘူးတွေ့ဝေနေရင်းကြိုင်နေမှုတွေကိုတွေ့ရတယ်ဒါပါတွေလဲဆိုတဲ့အရာမျိုးပေါ့သူတို့လုံးဝမသိခြင်းနေမှာနင်းညောနေတာကိုကျမတို့စိတ်မကောင်းစွာတွေ့ရပါတယ်ရှင
်ဟုတ်ကဲ့အဲ့တော့အဲ့ဒီလိုစိတ်ဝင်စားမှုမရှိတဲ့မသိတဲ့သူတွေကိုရန်နီလာတိန်တို့အဖွဲ့ကသူတို့စိတ်ဝင်စားလာအောင်ဒါဟာအရေးကြီးတယ်ဆိုတာသိလာအောင်ဘလို့မျိုးတွေများလုပ်ပေးတာမျိုးရှိပါလဲရှင
်ကျမတို့ဒီစာရဲဝေတိုင်းကျမတို့ကပြောပါတယ်ရှင်ဒီမဲစင်းမှာကိုယ့်နာမည်ပါမပါကိုသွားရှိပေးပါမဲစင်းမှာနာမည်ပါတော့မှမဲပေးတဲ့နေရာမှာကိုပေးခြင်းတဲ့လူကိုပေးနိုင်တယ်ဆိုတဲ့အကြောင်းကျမတို့ပြောပြပါတယ်ပြီးတော့ဒီမိဘပြည်သူတွေရဲ့မဲတပြားဟာနိုင်ငံအပြောင်းလဲအတွက်တကယ်ကိုအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်နေတယ်ဆိုတဲ့အကြောင်းကိုတမိုးထားပြောပြရှင်းပြခဲ့ပါတယ်ရှင
်ဒီရွေးကောက်ပွဲမတိုင်ခင်စက်ကြားမှာမန္နီလာတိန်တို့အနေနဲ့ဒီမဲစင်းအမှန်နဲ့ရဖို့လူလူတွေမဲပေးလာဖို့အတွက်အခုလုပ်နေတာထက်ပိုပြီးတော့ဘာတွေဆက်လုပ်ဖို့များရှိပါသေးလဲရှင်
ကျမတို့ဒီမဟုတ်ပါတော့အားလုံးဝိုင်းဝန်းလုံဆောင်မှရမယ့်အနေအထားတစ်ခုဖြစ်ပါတယ်ရှင်ဒီမင်းစင်းကိစ္စဆိုလို့ရှိရင်လည်းကော်မရှင်မှာအဓိကတာဝန်ရှိတယ်ပေါ့နော်တို့ရဲ့မှားရင်းမှုက100ခန်းလုံး200ခန်းလုံး300ခန်းလုံးမဟုတ်ပဲရာခန်းလုံးအများကြီးကိုမှားရင်းနေတာဖြစ်တဲ့အတွက်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျမတို့နိုင်ငံတဝန်းမှာလုပ်ဖို့ဆိုတာအင်မတန်မှခက်ခဲတဲ့အနေအထားမှာဖြစ်နေပါတယ်ဒါပေမဲ့ကျမတို့ကတော့ရသလောက်အချိန်လေးမှာအားသုံးခွန်ဆိုင်ပေါ့နော်အားလုံးဝိုင်းဝန်းလုံဆောင်ကြမယ်လို့ကျမတို့ဆုံးဖြတ်ထားပါတယ်အဲ့အတွက်လည်းကျမတို့ရှင်မျိုးစက်ခွန်ရက်တွေရှိပါတယ်ခွန်ရက်ရှိတဲ့မျိုးကြွားကြီးရနေပြီးတော့အကုန်လုံးလလန်းမိတဲ့လောက်တော့ဘိုင်းဝန်းလှုပ်ဆော်ဖို့ရှိပါတယ်ပြီးတော့ဒီမဲစေးကိစ္စပြီးလို့ရှိရင်ကျမတို့မဲပေးပြအောင်လဲကျမတို့လှုပ်ဆော်ပါမယ်နောက်တစ်ခုကတကယ်မဲပေးတဲ့နေရာမှာလဲမားရင်ချစ်ချော်မှုတွေမရှိအောင်ပြည်ထောင်ရမယ့်အချက်တွေကိုလဲကျမတို့ရှင်းပြဖို့အစီအစဉ်တွေလည်းရှိပါသေးတယ်ရှင်
ဟုတ်ကဲ့ပါရှင်အခုလောလောဆယ်မှာဒီတနင်္ဂနွေလုံးမှာမဲစင်းအမားတွေကကြောက်စရာကောင်းလောက်အောင်ပါနေရဲပေါ့နော်တကယ်လို့များလက်ရှိမဲစင်းအမားတွေနဲ့အတိုင်းသာဆက်သွားမယ်ဆိုရင်ရွေးကောက်ပွဲအခြေအနေကိုဘယ်လိုရှိနိုင်မယ်လို့ခန့်မှန်းချင်ပါလဲရှင်
ဟုတ်ကဲ့ဒီလိုမျိုးပေါ့နော်မင်းစင်းအများကြီးမှားရင်းတဲ့အနေအထားနဲ့ဒါဒီတိုင်းဆက်သွားမယ်ဆိုလို့ရှိရင်တရားမျှတတဲ့ရွေးကောက်ပွဲမှန်ကန်တဲ့ရွေးကောက်ပွဲတစ်ခုဖြစ်လာဖို့ဆိုတဲ့ဟာကျမတို့အနေနဲ့အင်မတန်မှစိုးရိမ်ရတဲ့အနေအထားတစ်ခုမှရောက်နေတယ်လို့ကျမတို့မြင်ပါတယ်ရှင
်ဟုတ်ကဲ့ရှင်အဲ့တော့အခုဒီမန္တလေးတိုင်းတို့အဖွဲ့ရဲ့ဒီမင်းစင်းစစ်ဆေးဖို့လှုံ့ဆော်မှုတွေကိုစတင်တဲ့လောက်ပေါ့နော်ကွန်ရက်တွေဖြန့်ကျက်ပြီးလုပ်ပြီးတဲ့နောက်မှာကိုဘယ်လောက်ထိထိရောက်လာလိမ့်မယ်လို့ထင်ပါလဲရှင်
ဒီချိန်ကာလအတူတည်းမှာအားကြီးဖြစ်ရောက်မှုဖြစ်အောင်တော့စူးစမ်းပေမဲ့ဖြစ်ရောက်မှုနည်းလိမ့်မယ်လို့ကျမထင်တယ်။ဘာလို့ဆိုနိုင်ငံတော်လုံးဆောင်ရတာအရာလည်းဖြစ်တယ်လို့နောက်တစ်ချက်ကမှားရင်းတဲ့အနေအထားကရာဂိုင်းလုံးအများကြီးမှားရင်းနေတဲ့အတွက်ကျမတို့လုံးဆောင်ရတဲ့နေရာမှာကျမတို့ထင်တယ်လို့ပြောမှန်းထားတယ်လို့ရဖို့ကအင်မတန်မှခက်ခဲတဲ့အနေအထားတစ်ခုမှာကျမတို့ကြုံတွေ့နေရပါတယ်ရှင်
။ဟုတ်ကဲ့ရှင်။အဲ့တော့ဒီရွေးကောက်ပွဲကိုဒီလိုခက်ခဲတဲ့အများကြီးကြားကပဲအကောင်းဆုံးဖြစ်လာအောင်ကိုယ့်ချင်းချင်းတွေရောပြည်သူလူထုကိုဗာများပြောချင်ပါလေရှင
်။ဟုတ်ကဲ့ရှင်။ကျမတို့နိုင်ငံမှာကျမတို့နိုင်ငံသားတွေကပုံပုံကိုတာဝန်ယူမှုတာဝန်ခံမှုစိတ်နဲ့သူ့တဘာဘာလုပ်ပေးမလဲဆိုတဲ့ဟာမျှော်တွင်းမနေပဲမိမိကိုယ်တိုင်စပြီးဘာလုပ်မလဲဆိုတဲ့စိတ်တစ်ခုနဲ့အားလုံးဘိုင်းဝင်လှုပ်ဆောင်ကြမှာဒီဟာကိုကျမတို့ကြော်လာနိုင်လိမ့်မယ်လို့ထင်ပါတယ်ပြန်နောက်တစ်ခုကတကယ်တည်းတာဝန်ရှိတဲ့ကော်မရှင်ဟာဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်လာတဲ့စိုးချိုးကောင်းချိုးအားလုံးကိုတာဝန်ယူမှုတာဝန်ခံမှုအနေနဲ့ဖြည့်ရှင်းပေးရမယ်အဓိကတာဝန်ရှိတဲ့သူဖြစ်တယ်လို့လည်းကျမကဒီနေရာကနေပြောချင်ပါတယ်ဒီလိုရေးကြည့်တဲ့အချိန်မှာကျမတို့လူထုအားလုံးလက်ပြီးစုပ်ပြီးတော့အားလုံးစီစီလုံးလုံးနဲ့ကိုယ်နိုင်ငံသားတွေကိုတကယ်ကိုကကွယ်ပေးနိုင်တဲ့အစိုးရတည်းရဲ့ပေါ်ထွန်းလာအောင်ဝိုင်းဝန်းလှုပ်ဆောင်ပေးကြပါလို့ဒီနေရာကနေတိုက်တွန်းချင်ပါတယ်ရှင
်ဟုတ်ကဲ့ပါမန္တလာတင်ကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါ